ကုလသမဂ္ဂရဲ့ပထမကျင်းလေ့လာမှုတွေမှာပါဝင်ခဲ့တဲ့ကျေးရွာတွေမှာလူထုအခြေပြုစီမံကိန်းတွေ35နေရာမှာစတင်အကောင့်တွေဖော်ရေးအတွက်မြန်မာအစိုးရကဒီဇင်ဘာ13ရက်နေ့မှာခွင့်ပြုချက်ချပေးလိုက်တဲ့ပေါ် UNDP နဲ့ UNHCR တို့ကကြိုဆိုလိုက်ကြပါတယ်။အဲ့ဒီစီမံကိန်းတွေဟာရခိုင်ပြည်ပခါကြောင့်ဘေးသင့်ခဲ့သူတွေနဲ့တိုင်ပင်ပြီးအသက်မွေးဝမ်းကြောင်းမှုလုပ်ငန်းယုံကြည်မှုတည်ဆောက်ရေးနဲ့မတူညီတဲ့လူမှုအသံဝင်တွေအချင်းချင်းကြားညီညွတ်မှုမြင့်တင်ပြီးစတဲ့လူထုအခြေပြုစီမံကိန်းငယ်တွေကိုအကောင့်အထည်ဖော်သွားမဲ့စီမံကိန်းဖြစ်ပါတယ်။ကုလသမဂ္ဂအစည်းအဝေးကိုယ်စားလှယ်ဖွဲ့ဟာဒီဇင်ဘာ17ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အရေးပါတဲ့အစိုးရဝန်ကြီးတွေနဲ့တွေ့ဆုံပြီးမှအဲ့ဒီခွင့်ပြုချက်ကိုချပြလိုက်တာဖြစ်ပါတယ်။ဒီဇင်ဘာ14ရက်နေ့ကအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်လည်းဖြစ်အာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ညွှန်ကြားရေးမှူးလည်းဖြစ်တဲ့မစ္စတာဟောင်လင်းရှူးနဲ့ယွန်နိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂဒေတာဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးမစ္စတာဘာနတ်ဒွာလ်တို့ရဲ့9ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရကခွင့်ပြုချက်ချပေးလိုက်တာဖြစ်ပါတယ်။မစ္စတာဟောင်လင်းရှူးနဲ့မစ္စတာဘာနတ်ဒွာလ်တို့ဦးဆောင်တဲ့ကုလသမဂ္ဂအစိုးရကိုယ်စားလှယ်ဖွဲ့ဟာဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ခဲ့တာမှာရခိုင်အစိုးရအရာရှိတွေနဲ့စစ်တွေမြို့မှာတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအေဂျင်စီတစ်ခုကလွန်ခဲ့တဲ့3လအတွင်းဒေတာရင်းလိုအပ်ချက်တွေကိုလေ့လာတုံ့တက်ခဲ့ကြတဲ့မောင်တော်ဒေတာကကြေညာတွေကိုလည်းဒီအစိုးရကိုယ်စားလှယ်ဖွဲ့တွားရောက်ကြည့်ရှုခဲ့ကြပါတယ်။အဲ့ဒီကြေညာတွေကိုတွားရောက်စဉ်ဒေတာကနေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုဆွေးနွေးကြရတယ်လို့ဆိုပါတယ်။